နိုဝင်ဘာ30ကဒီဇင်ဘာ3ရက်ထိကျင်းပမယ်။အာရှပစိဖိတ်ထိပ်စည်းစီဝေပဲအတွင်းကက်မန်ဒူးမြို့တော်မှာလုံခြုံရေးတင်းကျပ်ဖို့နီပေါ်အစိုးရကစီစဉ်နေပါရဲ့။တရုတ်လာမဲ့ခေါင်းဆောင်တွေလုံခြုံရေးအတွက်အတွင်းစည်းလုံခြုံရေးကိုရက်တက်ဖွဲ့လေတပ်အမျိုးသားထောက်ခံရေးတို့နဲ့အတူနီပေါ်စစ်တပ်ကကြီးကြပ်တာဝန်ယူမယ်စီရကြောင်းကက်မန်ဒူးပို့စ်သတင်းစာမှာဖော်ပြပါရဲ့။ဒီကနေ့ပဲရောက်ရှိလာမဲ့မြန်မာနိုင်ငံတော်အတိုင်ကံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးဟွန်ဆန်းတို့ကိုထရိုင်ဟိုဗန်တင်ရတာလေးစိတ်ကဟိုတယ်လာမဲ့လမ်းတစ်လျှောက်ရဲတပ်ဖွဲ့ကအထူးအစီအစဉ်လေးချမှတ်ထားပါတယ်။ဒီပုဂ္ဂိုလ်လူဦးကိုထိပ်ပြီးဆွေးနွေးပွဲတရုတ်ကိုအထူးအဲ့တယ်ရောဖြစ်နေပေါ်အစိုးရကဖိတ်ကြားထားတာပါ။အထူးသဖြင့်ဒေါင်ဆန်းစုကြည်ဟာလူခွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်ကထပ်ပြေးလာပြီးနေပေါ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးချင်းချောက်မှုနဲ့ရင်ဆိုင်ပွဲပေါ်ရှိတယ်လို့ရဲတပ်ဖွဲ့ကအထူးအစီအစဉ်စုပြုလုပ်ထားတာဖြစ်ကြောင်းကက်တမန်ဒူးပို့စ်သတင်းစာကဆိုပါတယ်။ဒါပြင်အဲ့တယ်ရောတွေအစွားအလာရင်ကျော်ရှင်းနေအောင်ဆိုပြီးကက်တမန်ဒူးမြို့တော်မှာစီဝဲကာလအတွင်းစုံကနန်းနဲ့မကနန်းမတော်ရင်တွေကိုတရားရှိပြည့်စွဲခွင့်ပြုမယ်လို့လည်းပြောထားပါတယ်ခင်ဗျာ။